မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေးစီရီယံလှုပ်ရှားမှုမှာပါဝင်ခဲ့ကြတယ်။အစိုးရဝန်ထမ်းအများပြားစာဝင်းတွေအကြက်တဲနဲ့ကြုံတွေ့နေကြရပါတယ်။ဒီအကြက်တဲကြောင့်အသက်ဆုံးရှုံးသွားရသူတွေတောင်ရှိပါတယ်လို့ရေနံမြေဝန်ထမ်းတွေကပြောပါတယ်။စီရီယံဝန်ထမ်းတွေဖြစ်နေကြလို့ပုဂ္ဂလိကကုမ္ပဏီတွေကအလုပ်မခံရတာ။နောက်အင်ရှင ားတဲ့သတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်
။စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့အနေနဲ့2021ခုနှစ်ဖေဖော်ဝါရီလဆန်းပိုင်းတွေကစလို့အကြမ်းဖက်အာဏာသိမ်းတဲ့စီးရီးယားနှုတ်ရှားမှုတွေစတင်ခဲ့ချိန်မှာနိုင်ငံတော်ကအစိုးရဝင်တဲ့အမြောက်အများပါဝင်ခဲ့ကြပါတယ်။ပညာရေးဌာန၊ကျန်းမာရေးဌာန၊ဆောက်လုပ်ရေးဌာန၊မြေထားဌာန၊စွမ်းအင်ဌာနစတဲ့ဌာနဆိုင်ရာကဝန်ထမ်းအများအပြား CDM လုပ်ခဲ့ကြပါတယ်။အဲ့လို CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုစစ်ကောင်စီကလည်းဝန်ထမ်းအင်အားတွေကလည်းအတင်းဖယ်ရှားတာ၊ဥပဒေတက်တရားစွဲတာတွေလုပ်ပြီးတုံ့ပြန်ခဲ့ပါတယ်။ဒါကြောင့် CDM ဝန်ထမ်းတော်တော်များများတိတ်ဆောင်ခဲ့ကြရပြီးအခက်အခဲတွေကြုံတွေ့နေကြပါတယ်။ CDM ဝန်ထမ်းတွေကိုနှိစက်ရထောက်ပံ့ကူညီမှုတွေရှိခဲ့ပေမဲ့တနှစ်ကျော်အချိန်ကြာလာချိန်မှာတော့ပံ့ပိုးမှုမရတော့သူတွေများလာပါတယ်။တချို့ကိုမိသားစုတွေကထောက်ပံ့ပေမဲ့ရေရှည်ဝင်ဝင်မရှိတဲ့အတွက်ရပ်တည်ဖို့ခက်ခဲလာတယ်လို့ရန်ကုန်တိုင်းကအထွေထွေအုပ်ချုပ်ရေးဦးစီးဌာန CDM ဝန်ထမ်းတယောက်ကပြောပြပါရစေ။ထိုင
်ကုန်မှုတွေကအများကြီးရှိတယ်။အများကြီးဆိုတော့ဒီရောက်ဆုံးမှာလည်းထိုင်ကုန်မှုတွေရှိလာတယ်။ဝင်ဝင်မရှိတော့ရပ်တည်ဖို့ခက်လာတယ်။သူလည်းကြည့်တော့မိသားစုကလည်းကိုယ်ထောက်ပံ့နေရတယ်အဲ့လိုအခြေအနေကြီးဖြစ်နေတယ်။လှုပ်ရှားရတာတော့အဲ့လို CDM လောက်တာတွေလုံးဝကြီးမခံကြရဘူး။
မကွေးတိုင်းမင်းဘူးမြို့နယ်ထောက်ရှာပင်ရေနံမြေက CDM ဝန်ထမ်းတွေထဲမှာဆိုရင်ချက်မင်းနတ်မအောင်မစားရသူတွေလည်းများလာတယ်လို့ CDM ဝန်ထမ်းတယောက်ကပြောပြပါတယ်။စားဝတ်နေရအခက်အခဲကြောင့်အသက်ဆုံးရှုံးသွားတဲ့ရေနံမြေက CDM ဝန်ထမ်း12ဦးလောက်တောင်ရှိတယ်လို့သူကပြောပါတယ်
။သူကတော့ချက်မင်း3နဲ့ပုံမှန်3နဲ့ပါတယ်။တနက်စားရလူရှိတယ်။ပြီးတော့ကြတော့ဟိုပုံမှန်လူတိုင်းစီမှာကျုပ်တလုံးကြော်စားကြပြီးမယ်။ကျုပ်တလုံးညမနဲ့စားကြတာရှိအဲ့လိုမျိုးအစားဝတ်နေကျွန်တော်တို့မှစားဖို့တည်းလည်းဘာမှမရှိဘူးဘာမှမရှိတော့ကျွန်တော်တို့မှအရင်လက်ခက်ခွဲဖြစ်တယ်ပေါ့ဟိုမဖြစ်ပါဘူးဆိုရင်ကျွန်တော်တို့မှဟိုပေါ့တလောက်ဟို3000လောက်အရင်ကစားဖို့တည်းရတယ်အဲ့လောက်ရရင်ကိုဟိုမစိုးဘူးပေါ့အခုကတလောက်ဟိုဘာမှတရားမှမရတော့ကျွန်တော်အကုန်လုံးကနည်းခက်ခဲရှိအဲ့လိုမျိုးတချို့ကကျွန်တော်စီရင်လုံရင်တလန်းနဲ့ဆုံးသွားတာရှိတယ်စားဖို့နေခက်ခဲကြအခုလောလောဆယ်တော့ကျွန်တော်တို့မှတ်ထားတဲ့ရေအတွက်ရတော့ဟွာလောက်ရှိပါပြီ12ရောက်လောက်တော့ရှိသွားပြီ
။အရင်တုန်းကရခဲ့တဲ့အထောက်အပံ့တွေကလည်းအခုနောက်ပိုင်းမရှိသလောက်ဖြစ်သွားပြီလို့သူကပြောပါတယ်။ဒါကြောင့် CDM နှုတ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတချို့အလုပ်ခွင်ပြောင်းဝင်သွားကြသူတွေလည်းရှိနေပါတယ
်။ရှိပါ့ရှိပါတယ်ရှိပါတယ်ဆိုကျွန်တော်တို့ဟိုတချို့ကလည်းနေပြန်တဲ့စာဝန်တွေအခက်ခဲကြောင်ဘလို့မှဟိုဆောင်ရွက်လို့မရတဲ့အနေအထားကြောင့်ပြောင်းဝင်သွားတယ်လည်းရှိတယ်။အစိုးရကစာဝန်တွေခက်ခဲခက်ခဲပဲဆက်လုပ်မယ်ဆိုရယ်စွဲနေလူရဲ့လည်းတော်တော်များများရှိပါသေးတယ်။ဒါတော့ဆိုတော့ကျွန်တော်တို့စဝင်ကစလုပ်ခါစကားတော့ဟွာလောက်တော့ရှိတယ်။တစ်ထောင်ကျော်ကျော်လောက်ရှိတယ်။အခုလောလောဆယ်တော့ကျွန်တော်တို့ကစဝင်နေအခက်ခဲဒီစပုတ်တီးကလည်းဟိုအရင်လိုမရှိတော့ဘူးကျွန်တော်တို့ကမရှိတော့ကြာရခက်ခဲဖြစ်တော့ကြတော့တချို့ကကြတော့ပြန်တော့မဝင်ဘူးတချို့ကကြတော့ပြန်ဝင်ကြတယ်။လောလောဆယ်တော့ကျွန်တော်တို့ကဟွာလောက်တော့ကျန်သေးတယ်။900ကျော်လောက်တော့ကျန်သေးတယ်။
မကွေးတိုင်းမင်းမို့မြို့နယ်ထောက်ရှာပင်ရေနံမြေကဝန်ထမ်း1000လောက်ဟာ CDM မှာပါဝင်ခဲ့ကြတဲ့အထက်မှာ300ကျော်လောက်လုပ်ငန်းခွင်တွေကိုပြန်လည်ဝင်သွားကြတာဖြစ်ပါတယ် CDM ဝန်ထမ်းတွေအစိုးရအလုပ်ကိုဆွံ့လွှတ်ပြီးတဲ့နောက်ပိုင်းကိုယ်ပိုင်လုပ်ငန်းလုပ်တဲ့သူဈေးရောင်းသူတခြားအလုပ်ပြောင်းလုပ်သူတွေလည်းရှိပါတယ်ဒါပေမဲ့အခုနောက်ပိုင်း CDM ဝန်ထမ်းဆိုရင်အလုပ်တက်ရှာဖို့အိမ်ငန်းငှားဖို့အခက်အခဲတွေဖြစ်နေတယ်လို့ကိုယ်တိုင်ကြုံတွေ့နေရတဲ့ CDM ဝန်ထမ်းတယောက်ကပြောပြပါတယ
်အကြမ်းမဖက်ပဲအာနာဖီဆန်မဲဆိုပြီးတော့ကျွန်တော်တို့ဥယျာတီဆန်နဲ့ကိုရုံထွက်ခဲ့ကြရပါတော့နော်အဲဆိုအကြာနာတော့ဘာဖြစ်လဲဆိုကျွန်တော်ကိုယ်တိုင်ကြုံတွေ့ခဲ့ရတာပေါ့နော် CDM မှာဆိုလို့ရှိရင်တခြားအလုပ်ရဖို့တစ်ခုချင်းဒီမှာခက်ခဲလာတာလို့ဘာလို့ဟိုပြောရင်ဒီမှာအရင်လုပ်ခုလဲကိုမင်းရင်ဒီမှာလုပ်ခုလဲအပါလို့ကြောင့်ဒီလိုအခြေအနေကြောင့်ဒီလိုအလုပ်ထွက်လိုက်တာဘာညာပြောရင်သူတို့ကုမ္ပဏီဘက်ကဒီအလုပ်ရှင်တွေဘက်ကလည်းပြန်ကြည့်ပါပေါ့နော်ကြာလာလဲကြာလာပြီသူတို့လည်းသူတို့စီပွားရေးအခြေခံအဲ့လိုဖြစ်မှာပေါ့နော်ပြီးတော့ဒီအိမ်ကန်းတွေပါညှားမယ်ဆိုလို့ရှင်လေဒါစီဇန်သမားဟိုမငှားခြင်းဘူးလို့ပါလို့အဲ့ဒါမျိုးတွေလည်းကျွန်တော်တို့ကြုံလာရတယ်ကျွန်တော်စပြီးတော့စီဇန်လုံးတုံးကအခြေအနေနဲ့တော်တော်လေးကွာခြားသွားတဲ့အခြေအနေတွေဖြစ်လာတာပေါ့နော်ဒါတွေကတော့ကျွန်တော်တို့လက်ရှိမှာလည်းရင်ဆိုင်နေရတယ်ပေါ့နော
်ငယ်ဘက်တွေကတိတ်ဆောင်နေကြရတဲ့ဝန်ထမ်းတချို့ဟာတောအုပ်တွေထဲမှာဆင်းလင်းပြီးနေထိုင်နေရတာမျိုးသူများအိမ်ဘေးမှာယာယီတဲထိုးပြီးနေနေကြရသူမျိုးတွေလည်းရှိပါတယ်အခုလိုနေရေးစားရေးအတော်ကိုခက်ခဲနေကြတဲ့အတွက် ရှိရှိဆက်လက်ရည်တည်နိုင်ဖို့ပံ့ပိုးကူညီမှုတွေကိုမျှော်လင့်နေကြပါတယ်။၂၀၂၁ဖေဖော်ဝါရီလဆန်းပိုင်းကစလို့နိုင်ငံအနှံ့ဌာနပေါင်းစုံကဆိုးရွားဝင်တဲ့အများစုအကြမ်းမဖက်အာဏာဖိစက်ရေးမှာပါဝင်ခဲ့ကြတဲ့အတွက်အခုအချိန်ထိနေမျိုးအများစုကအပါအဝင်အစိုးရလုပ်ငန်းပိုင်းတချို့ပုံမှန်ပြန်လည်လက်ပတ်နိုင်ခြင်းမရှိသေးပါဘူးရှင်။